လာမယ့်အာဆီယံအလှည့်ချအဥက္ကဋ္ဌဖြစ်လာမယ့်လာအိုနိုင်ငံအနေနဲ့မြန်မာရေးကိုအင်ဒိုနီးရှားကဖိအားပေးဆောင်ရွက်ခဲ့တဲ့အတိုင်းဆက်လက်ဆောင်ရွက်သွားဖို့ NUG အမျိုးသားညီညွတ်ရေးအစိုးရကတောင်းဆိုလိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံမှာစက်တင်ဘာလ5ရက်နေ့ကနေ7ရက်နေ့ထိကျင်းပမယ့်အာဆီယံထိပ်သီးစည်းဝေးပွဲနဲ့လည်းပတ်သက်လို့ NUG သမ္မတရုံးပြောခွင့်ရကိုမိုက်အင်ဂျင်နိုင်ဆက်သွယ်မေးမြန်းထားပါတယ်ရှင်။
2023ခုနှစ်အတွက်အာဆီယံအရှေ့တောင်အာရှနိုင်ငံများအသင်းကြီးရဲ့အလှည့်ကျဥက္ကဋ္ဌဖြစ်ခဲ့တဲ့အင်ဒိုနီးရှားနိုင်ငံဟာဇန်နဝါရီလမှသူစတင်တာဝန်ယူတဲ့အချိန်ကစပြီးဆက်အာနာတင်ထားတဲ့မြန်မာနိုင်ငံအရေးနဲ့ပတ်သက်လို့အာဆီယံအနေနဲ့ဖြေရှင်းနိုင်ရေးစ조사ဆောင်ရွက်ခဲ့တယ်လို့ NUG သမ္မတရုံးပြောခွင့်ရဦးကျော်စောက VOE ကိုပြောပါတယ်။ဒါဆိုရင်အင်ဒိုနီးရှားကဘယ်လိုဆောင်ရွက်ခဲ့ပါသလဲ
။အခုဒီနေ့အလှည့်ကျဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံဥက္ကဋ္ဌလုပ်တဲ့အချိန်ခါလာမှာတော့တိုးတက်မှုတွေရှိရဆိုတော့ထိတွေ့ဆက်ဆံမှုတွေအများကြီးပုံမတိုးတက်လာတယ်။ဒီမြန်မာနိုင်ငံပြည်ထောင်စုကဒီအာဆီယံဥက္ကဋ္ဌ၃ရောက်ပေါ်သွားတဲ့ဒီမှာဒီဥက္ကဋ္ဌလက်ထက်မှာတော့ထိတွေ့ဆက်ဆံမှုတွေအမျိုးကြီးရောတခြားစိတ်ဖို့တော်တွေဟောတိုင်းကနဲ့ကပုစုနေတဲ့ဟောထိတွေ့ဆက်ဆံမှုပုံမကောင်းဘူး။ဒါပေမဲ့ result ကတော့ဘာမှထင်ထင်ရှားရှားရတာမရှိဘူး။ဘာကြောင့်လဲဆိုတော့အကြမ်းဖက်စစ်ကောင်စီရဲ့ပူးပေါင်းဆောင်ရွက်မှုမရှိတဲ့တော့ကြောင့်ပေါ့နော်။ဒီ humanitarian assistance မှာတော့မရှိသေးဘူ
း။ဒါကြောင့်လာမယ့်ဥက္ကဋ္ဌတာဝန်ယူမယ့် Laos နိုင်ငံအနေနဲ့အင်ဒိုနီးရှားအတိုင်းဆက်လက်ဆောင်ရွက်သွားဖို့ NUG အနေနဲ့တောင်းဆိုကြောင်းဦးကျော်စောကဆိုပါတယ်
။ဒါကြောင့်ကျွန်တော်တို့အနေနဲ့တော့ဒီအင်ဒိုနီးရှားရဲ့ဟိုဒုဆောင်ချက်အောင်မြင်မှုတွေပုံမူပြီးတော့ခိုင်မာအောင်အတွက်ဒီ ASEAN Summit ကနေပြီးတော့အခြေခံကောင်းကောင်းချနိုင်ဖို့အတွက်ကျွန်တော်မျှော်လင့်ပါတယ်။နောက်အထပ်ကျဥက္ကဋ္ဌဖြစ်တဲ့ Laos နိုင်ငံလက်ထက်မှာလည်းအတိတ်ကနေပြန်ဆတော့ပုံပဲလေလုံနေတဲ့တိုးတက်မှုတွေကိုဆက်ပြီးတော့ပုံမှုတိုးတက်သွားအောင်လုပ်ကြနိုင်လို့ကျွန်တော်ပြောလိမ့်မယ်အချိန်မှလည်းဥပမာဆိုရင်ဒီအာဆီယံဥက္ကဋ္ဌပြောင်းသွားတိုင်းဒီအထူးကိုယ်စားလှယ်တောင်းကြောင်းသွားတတ်တယ်အခုအင်ဒိုနီးရှားဥက္ကဋ္ဌလက်ထက်မှာအာဆီယံအထူးကိုယ်စားရုံးဂျကာတာမှာဖွင့်ထားတာရှိတယ်အထူးကိုယ်စားလှယ်တောင်းသွားတော့မှဂျကာတာမှာအထူးကိုယ်စားရုံးကိုဆက်ထင်းထားခြင်းအပြင်ဒီမှာဒီ continuity ပေါ့နော်ပုံမှန်အားကောင်းမယ်လို့ယုံကြည်ပါတယ်ဒီအာဆီယံအဖွဲ့ကြီးမှာဆိုတဲ့အာဆီယံအဖွဲ့ကြီးရဲ့အထွေထွေအတွင်းမှုယုံကဂျကာတာမှာရှိတာအာဆီယံရဲ့ headquarter ရှိတဲ့ဂျကာတာမှာရှိတယ်။ဟောဥက္ကဋ္ဌပြောင်းသွားတယ်လည်းဒီအတွင်းမှုယုံကပြောင်းသွားသူနည်းအဲ့လိုပဲအထူးကိုယ်စားလှယ်ယုံနဲ့အဲ့လိုပဲဆက်ဆက်ပြီးရှိဖို့လိုအပ်တယ်လို့ကျွန်တော်တို့ဟောတယ်ယုံကြည်ပါတယ
်။အထူးသဖြင့်မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေချက်ချင်းရပ်တန့်ရေးအကောင့်တွေပေါ်ဖို့ပြက်ကွက်နေတဲ့အခြေအနေနဲ့ပတ်သက်လို့ဒီကနေ့စတင်မဲ့အာဆီယံထိပ်သီးအစည်းအဝေးမတိုင်ခင်တနင်္လာနေ့ကပြုလုပ်တဲ့အာဆီယံနိုင်ငံသားရေးဝန်ကြီးများအစည်းအဝေးမှာအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်တီနိုမာဆူဒီကမြမအရေးအာဆီယံဘုံသဘောတူညီချက်တွေအကောင့်ထဲပေါ်နိုင်မှုရှိမရှိဆိုတာကိုအာဆီယံကောင်းဆောင်တွေတုံ့တက်အဖြေရှာဖို့ရှိတယ်လို့ခုလိုပြောသွားပါတယ
်
မြမနိုင်ငံမှာငြိမ်းချမ်းရေးအတွက်ခိုင်မာတဲ့အဖြေတစ်ခုရဖို့အာဆီယံအနေနဲ့အာမခံနိုင်မှသာအသင်းကြီးအနေနဲ့စွမ်းအားပြည့်နဲ့ရှေ့ကိုဆက်ပြီးသွားနိုင်မှာဖြစ်ပါတယ်ဒါကြောင့်ကျမတို့ကောင်းဆောင်တွေအခွင့်အာဏာပေးထားတဲ့အတိုင်းမြမအရေးအာဆီယံဘုံသဘောတူညီချက်၅ရဲ့အကောင့်ထဲပေါ်မှုရှိမရှိဆိုတာကိုကျမတို့နိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးမှာပြန်ပြီးသုံးသပ်ကြပြီးတော့အကြံပြုချက်တွေကိုပြင်ဆင်ပေးဖို့ရှိနေပါတယ်လို့ပြောသွားတာပါလက်ရှိကျင်းပနေတဲ့အာဆီယံထိပ်သီးစည်းဝေးပွဲနဲ့ပတ်သက်လို့မြန်မာစစ်ကောင်စီဘက်ကသဘောထားထုတ်ပြန်ခြင်းမရှိသေးပေမဲ့ဒီနှစ်ဇန်နဝါရီလမှာအာဆီယံဥက္ကဋ္ဌနေရာကိုစတင်တာဝန်ယူခဲ့ချိန်မှာအင်ဒိုနီးရှားကထုတ်ပြန်ခဲ့တဲ့မြန်မာအရေးကြီးညာချက်တွေကိုစစ်ကောင်စီဘက်ကကန့်ကွက်ထားပါတယ်ရှင်